Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တန်ရဲ့2014ခုနှစ်အောက်တိုဘာလ16ရက်ကြာသပတေးနေ့ညနေပဲ6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ကျမခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုနားလောက်နေကျွန်တော်ကြော်ကြော်သိင်းကြညာမှာပါ။အမေရိကန်ပြည်ထောင်စုမှာအီဘိုလာရောဂါကာကွယ်ရေးကိစ္စသမ္မတဥဘာမားကိုယ်တိုင်လေးထားပြီးဆောင်ရွက်နေပါတယ်။ဆီးရီးယားကကိုဗာနီမြို့မကြောက်အောင်အမေရိကန်နဲ့ညွန်ပေါင်းတွေလေကြောင်းတိုက်ခိုက်မှုတိုးလုံနေပါတယ်။ဟောင်ကောင်မှာဆန္ဒပြသူတွေနဲ့တွေ့ဆုံဆွေးနွေးဖို့တာဝန်ရှိသူတွေကထပ်ပြောလာပါတယ်။ဒီသတင်းတွေနဲ့အတူတခြားထိပ်တန်းသတင်းတွေကိုလည်းကြညာပါမယ်ခင်ဗျာ။
အခုညနေခင်းနားဆင်ရမယ့်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အမျိုးသားလွှတ်တော်မှအတည်ပြုလိုက်တဲ့ရုပ်သံလွှင့်မီဒီယာမူကြမ်းပေါ်မှာသတင်းလောကရဲ့ထောက်ပြဝေဖန်နေကြတာတွေနဲ့ပတ်သက်လို
့ Broadcast Norway မှာပါတဲ့တချို့အချက်တွေကဗမာပြည်ရဲ့နောင်ရီအတွေ့အကြုံပေါ့နော် Pluralism Media Pluralism တို့တော်တော်အနေနဲ့
Democratic မြမအတန်ရဲ့ Planning Editor ဦးတန်ဝင်းထွေရဲ့ပြောပြချက်နဲ့အတူနောက်ထပ် Media သတင်းဆောင်ပါတစ်ပုဒ်မှာတော့ By Monday နေ့ Channel ရဲ့သတင်းတောက်9ရောက်ကိုထောင်တန်2နှစ်စီအပြစ်ပေးလိုက်တာကရောဘယ်ဥပဒေပုံမှန်အရာပါလဲတခါအမေရိကန်သမ္မတဥဘာမားရဲ့မြမပြည်သွားတဲ့ခရီးစဉ်မှာမြမတည်ရန်ဇာတာတူဖို့ရေးလုပ်ငန်းတွေမှာထင်သာမြင်သာရှိပြီးတာဝန်ယူရဖို့မြမအစိုးရကိုဖိအားပေးခဲ့ဖို့အောက်လွှတ်တော်အမတ်တွေရဲ့တောင်းဆိုချက်စားတဲ့မြမပြည်ဆိုင်ရာသတင်းဆောင်ပါတွေကိုနားဆင်ကြရမှာဖြစ်ပါတယ်။အဲဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြေညာပေးကြပါမယ်ရှင
်။အီဘိုလာရောဂါကူးစက်ခံရတယ်လို့ဆန်သက်တွေ့ရှိတဲ့ဘယ်ဆေးရုံမှမဆိုကျိုးတင်ကာကွယ်ရေးလုပ်တယ်ဆိုတာသိကြစီဖို့အတွက်ပြည်ထောင်စုအစိုးရအရေးပေါ်ဆေးဘက်ဆိုင်ရာအဖွဲ့တစ်ဖက်ကိုချက်ချင်းလွတ်ဖို့ဗိုလ်ထုနေကလုပ်တဲ့အစိုးရအဖွဲ့အစည်းအဝေးတွင်သမ္မတဘရာကိုဘာမာကပြောသွားပါတယ
် We're going to make sure that something like this is not repeated and that we are monitoring supervising
ဒါမျိုးထပ်မဖြစ်စေဖို့အတွက်ထေချောင်းလုပ်ရပါမယ်ဒါလက်စ်မှာအစောပိုင်းမှာဖြစ်တယ်ဆိုတဲ့အတိအကျကိုပိုပြီးစစ်ဆက်တေချာတဲ့နီလန်းနဲ့စောင့်ကြည့်လေ့လာရပါမယ်အဲဒီကနေရလာတဲ့သင်ခန်းစာတွေကိုနိုင်ငံတော်ကစေယုံစီကွန်တွေစီမျှဝေပေးပို့ရပါမယ်လို့သမ္မတဥပမာကပြောပါတယ်။တင်းတင်းလျောက်ပတ်တဲ့ကာကွယ်ရေးနည်းလမ်းတွေအားလုံးကိုသာလုပ်မယ်ဆိုရင်အမေရိကန်ပြည်ထောင်စုမှာအီဘိုလာရောဂါပြန့်နှံ့နိုင်ခြေဟာတိတ်ကိုနေပါတယ်လို့လည်းသမ္မတဥပမာကပြောပါတယ်။အမေရိကန်မှာအီဘိုလာကူးစက်ခံရတဲ့ဒုတိယမြောက်ကျန်းမာရေးလှုပ်သားဟာရောဂါလက္ခဏာတွေမပြခင်တည့်ရက်မှာပဲခီးတင်လေရင်စီးပြီးတော့ခီးသွားခဲ့တယ်ဆိုတဲ့သတင်းတွေထွက်ပြီးတဲ့နောက်မစ္စတာဥပမာကသူခီးထွက်မဲ့အစီအစဉ်တွေကိုဖျက်ပြီးဘူဒူနေမှာရေးပေါ်အစိုးရအဖွဲ့စီဝေးခေါ်လိုက်တာပါဒီတော့တင်းမှာပဲအီဘိုလာဗိုင်းရပ်စ်အဓိကပြန့်နှံ့နေတဲ့အနောက်အာဖရိကဒေသမှာအခြေအနေဆိုးလာနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဘူဒူနေမှာပြောပါတယ်အဲ့ဒီဒေသမှာအီဘိုလာရောဂါပြန့်နှံ့တာဟာကြကြပြန့်ပြန့်နဲ့ဇက်တိုက်လိုဖြစ်နေတယ်လို့ WHO ကပြောပါတယ
်ဆီးရီးယားနယ်စပ်ကိုဘာနီမြို့မှာ IS Islamic ဆွေးနွေးရောက်အဖွဲ့ကိုတိုက်ခိုက်နေတဲ့ Kurdish ကာကွယ်ရေးတပ်ဖွဲ့တွေကိုအချောက်အကူပေးတဲ့အနေနဲ့အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေကပုံကျဲတိုက်ခိုက်မှုတွေကိုအရှိန်မြှင့်လှုံ့ဆော်နေပါတယ်
We had come in early along with the intention that the airstrikes
လေကြောင်းကနေတိုက်ခတ်ရတာဟာ IS တွေရဲ့နီးဗျူဟာတွေနဲ့သူတို့ရဲ့အင်အားယော့ရအောင်လုပ်တဲ့သဘောပါ။တချို့ဒေသတွေမှာထိရောက်ပေမဲ့တချို့ဒေသတွေမှာတော့သူတို့ရဲ့အင်အားအကောင်းနေဆဲပါလို့အမေရိကန်ဗိုလ်ချုပ်ကြီး John Allen ကပြောသွားတာပါ။လေကြောင်းတိုက်ခတ်မှုတွေဟာ IS တိုက်ခတ်ရတဲ့မှာအတော်များများချေမှုန်းနိုင်ခဲ့တယ်လို့အမေရိကန်ဘက်ကသုံးသပ်သူတွေကယုံကြည်ထားတာဖြစ်ပါတယ်။အမေရိကန်သမ္မတဥပမာကလည်းဒီလေကြောင်းတိုက်ခတ်မှုတွေဟာအကြမ်းဖက်အုပ်စုတွေထပ်ပြီးကြီးထွားမလာအောင်ထိန်းချုပ်ဖို့ဖြစ်တဲ့အပြင် IS အဖွဲ့ချေမှုန်းနိုင်ရေးအချိန်ကြာနိုင်တယ်လို့ပြောဆိုထားပါတယ်။ကိုဘာနီမြို့မှာဖြစ်ပွားနေတဲ့လနဲ့ချီတဲ့တိုက်ပွဲတွေကြောင့်ဆီးရီးယားမြောက်ပိုင်းနယ်စပ်တလျှောက်မှာလူပေါင်း660ကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုထားပါတယ်ရှင်
။ဟောင်ကောင်မှာသတင်းသုံးပတ်ကြာလာနေပြီဖြစ်တဲ့ဒီမိုကရေစီရေးဆန္ဒပြပွဲတွေကိုဦးဆောင်နေသူတွေနဲ့တွဲဆိုဆွေးနွေးပွဲတွေပြန်လည်စတင်ဖို့နီလန်းရှာနေတယ်လို့ဟောင်ကောင်ထိပ်တန်းခေါင်းဆောင်တွေကပြောလိုက်ပါတယ်။ဒီကနေ့ကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာဟောင်ကောင်ဦးချိုရီမူလူချွန်ရင်းကနှစ်ဖက်ဆွေးနွေးပွဲတွေရှေ့သတင်းပတ်အစောပိုင်းမှာဖြစ်လာအောင်ဂျာဝင်စစ်ဆက်ညှိနှိုင်းပေးနေသူတွေကစီစဉ်နေတယ်လို့ပြောပါတယ်။ဒီလအစောပိုင်းကတော့အစိုးရကတရားမဝင်ဘူးလို့ပြောထားတဲ့ဆန္ဒပြပွဲတွေကိုဆန္ဒပြသူတွေကအရှိန်မြင့်လှုံ့ဆော်သွားမယ်လို့ပြောပြီးတဲ့နောက်အစိုးရကဆွေးနွေးပွဲတွေကိုဖျက်သိမ်းလိုက်တာပါ။ဒီကနေ့အစောပိုင်းမှာဟောင်ကောင်ရဲတွေကအစိုးရရုံးချုပ်တွေအနီးလမ်းမတွေကိုပိတ်ပြီးဆန္ဒပြဖို့ကြိုးစားနေတဲ့ဆန္ဒပြသူတွေကိုမယုတ်ယဉ်နဲ့ဖြန့်ပြီးလူစုခွဲပါတယ်။မနေ့တုန်းကလက်နက်မပါတဲ့ဆန္ဒပြသူတဦးကိုရဲတွေကရိုက်နှက်နေတဲ့ဗီဒီယိုထွက်လာပြီးတဲ့နောက်လူတွေဒေါသထွက်နေကြခြင်းဆန္ဒပြသူတွေနဲ့ရဲတွေအကြားထိတ်တဲ့ရင်ဆိုင်မှုခဏဖြစ်ခဲ့တာမှာရဲရာရှိ၃ဦးဒဏ်ရာရတယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကပြောပါတယ်
ဆိုမာလီယာနိုင်ငံမြို့တော်မွန်ဂိုဒီရှုမှာကာဘုံကွဲတိုက်ခိုက်မှုနှစ်ကြိမ်ဖြစ်ပွားခဲ့တာကြောင့်အမျိုးသားထောက်လှမ်းရေးအရာရှိအပါအဝင်အနည်းဆုံးလူပေါင်း9ယောက်သေဆုံးသွားတယ်လို့ဆိုပါရယ်အယ်ရှာဘက်ဖြစ်သွေးကြွအုပ်စုကသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပုံထုံးလေးကပြောပါရယ်ပထမပောက်ကွဲမှုမှာလူ9ယောက်သေဆုံးခဲ့ရပြီးထောက်လှမ်းရေးအရာရှိရဲ့ကားမှာတပ်ဆင်ထားတဲ့ဘုံကနေပောက်ကွဲခဲ့တာပါဒုတိယအကြိမ်ပောက်ကွဲမှုမှာတော့လူ9ယောက်သေဆုံးပြီး10ယောက်ဒဏ်ရာရသွားတယ်လို့အစိုးရအရာရှိတွေကပြောပါရယ်အဲ့ဒီအရာရှိကဆက်ပြောရမှာတော့ဘုံကိုကားထဲဆင်ထားခဲ့ပြီးအဝေးထိန်ခလုံးနဲ့ခွဲခဲ့တဲ့အကြောင်းနဲ့တေဆုံသွားသူတွေဟာလက်ဖက်ဆိုင်အလုပ်သမားတွေဖြစ်ပြီးလူ9ယောက်တေဆုံခဲ့တယ်လို့ဆိုပါရယ်အယ်ရှာဘက်ဖြစ်သွေးကြော်ရီဟာAfrican ညွန့်ပေါင်းတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေကြောင့်သူတို့ရဲ့နယ်မြေတွေတဖြည်းဖြည်းဆုံးရှုံးလာနေပြီးမွန်ဂိုဒီရှုမှာပစ်ခတ်တိုက်ခိုက်တာတွေဘုံကွဲတိုက်ခိုက်တာတွေဆက်လုဆောင်နေတာပါဒီနှစ်ထဲမှာဥပဒေပြုအရာရှိအတော်များများလဲစစ်သွေးကြော်ရီရဲ့တပ်ဖြတ်မှုကိုခံခဲ့ရပါတယ်ရှင်
ဒီဝေးကအတန်ညနေပတ်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 10683ညလိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရဲ့ကြော်စပရိညနေပတ်တရမြောက်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ယူကရိန်းအရေးအတက်အတဲကြောင့်ရုရှားနဲ့အမေရိကန်ပြည်ထောင်စုအကြားတင်းမာနေတာဟာမဟာဗျူဟာမြောက်တည်ငြိမ်ရေးကိုချင်းချောက်နေပြီးအနောက်နိုင်ငံတွေရဲ့ပိတ်ဆို့တံခတ်မှုနဲ့ရုရှားကိုချင်းချောက်တာခံမှာမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။မစ္စတာပူတင်ဟာယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့အရေးကြီးတဲ့ဆွေးနွေးပွဲတွေမတိုင်ခင်ဆီးရီးယားနိုင်ငံထို့ဆာဗီးယားနိုင်ငံထို့ပိုလစ်တီကာနေစဉ်သတင်းစာမှာဗိုဒူးနေကအဲ့လိုပြောထားတာပါ။မစ္စတာပူတင်နဲ့မစ္စတာပိုရိုရှန်ကိုတို့ဟာအီတလီနိုင်ငံမီလန်မြို့မှာကျင်းပမယ့်အာရှဥရောပထိပ်သီးအစည်းအဝေးပြင်ပမှာတောက်ကြနေကြရင်တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ဆွေးနွေးပွဲမှာတခြားအနောက်နိုင်ငံတွေကခေါင်းဆောင်တွေလည်းပါဝင်ဖွယ်ရှိတယ်လို့မစ္စတာပိုရိုရှန်ကိုကပြီးခဲ့တဲ့သတင်းပတ်နှောင်းပိုင်းမှာပြောထားပါတယ်။ဆွေးနွေးပွဲတွေကနေရုရှားသဘာဝတံငွေကိုယူကရိန်းနိုင်ငံစီပြန်ပို့ပေးတဲ့အခြေအနေစီဥတည်နိုင်တယ်လို့လည်းဆိုပါတယ်။ယူကရိန်းကရုရှားကိုပေးဖို့ရှိတယ်ဆိုတဲ့သဘာဝတံငွေကိုအမေရိကန်ဒေါ်လာ5ဘီလီယံကျော်ကိုမပေးလို့ဆိုပြီးတံငွေပို့တာကိုဇွန်လကတည်းကရုရှားဘက်ကရပ်ထားတာပါ။
နီပေါနိုင်ငံဟိမဝနာတောင်တာမှာနင်းထူကြီးကြပြီးတောင်ပြိုတဲ့အတွက်လူ20ထက်မနည်းသေဆုံးပြီးတဲ့နောက်ဒါဇင်နဲ့ချီပြီးပျောက်ဆုံးနေစစ်ဖြစ်တဲ့တောင်သက်သမားတွေကိုကယ်ဆယ်ရေးအဖွဲ့တွေကရှာဖွေနေပါတယ်။ကမ္ဘာအမြင့်ဆုံးနံပါတ်30အဆင့်အနာပူရနာတောင်ကိုဝန်ပတ်ထားတဲ့တောင်သက်လမ်းပေါ်မှာဒါမှမဟုတ်အဲ့ဒီနားမှာတောင်သက်သမားအယောက်90ထက်မနည်းပျောက်နေတော့မယ်လို့တာဝန်ရှိသူတွေကပြောပါတယ်။စစ်ဖက်နဲ့အရက်ဖက်ကယ်ဆယ်ရေးလှုပ်သားတွေကအဲ့ဒီဒေသမှာဒီကနေ့အကုန်ကြောင်လိုက်ရှာနေကြပြီးရာဒီဥတုကောင်းလာတဲ့အတွက်စစ်ဖက်ရဟတ်ယာဉ်တွေနဲ့လည်းရှာဖွေနေပါတယ်။ရာဒီဥတုကြည်လင်ပြီးတော့အေးနေတဲ့အချိန်လူသွားများတဲ့တောင်တက်ရာသီမှာအခုလိုအနေကြုံရတာပါ။ပြီးခဲ့တဲ့ဧပြီလတုန်းကလည်းအေရတ်တောင်အခြေဆိုင်စခန်းနာမှာတောင်ပြိုတဲ့အတွက်နီပေါတောင်တက်သမားတွေထဲကလမ်းပြ16ဦးသေဆုံးခဲ့ရပါတယ်ရှင်
။ဗြိတိရှားတန်လွင့်ကော်ပိုရေးရှင်း BBC ကသူတို့ရဲ့အင်္ဂလိပ်ဘာသာနဲ့အင်တာနက်ဆက်မျက်နှာကိုတရုတ်နိုင်ငံမှာဖွင့်မရတော့ဘူးလို့ပြောလိုက်ပါတယ်။ဒါဟာရည်ရွယ်ချက်နဲ့စင်စာလုပ်တာဖြစ်တယ်လို့ BBC ကပြစ်တင်ဝေဖန်ပါတယ်။ဒီလိုရဟာတည်င်းလွတ်လပ်ခွင့်ကိုကန့်တတ်ဖို့ကြိုးစားတာဖြစ်တယ်ဆိုပြီး BBC World Service ညွှန်ကြားရေးမှူး Peter Horrocks ကဗိုလ်ထူးနေထုတ်ပြန်ကြတဲ့ကူထဲမှာအပြင်းထန်ရှုတ်ချထားပါတယ်။ဒါနဲ့ပတ်သက်ပြီးတရုတ်အာဏာပိုင်တွေကိုကန့်ကွက်ထားတယ်လို့လည်း Horrocks ကပြောပါတယ်။တရုတ်အာဏာပိုင်တွေဟာ VOE American အတန်ပါဝင်ပြည်ပသတင်းဌာနတွေကိုမကြာခဏဆိုသလိုပဲပိတ်ပစ်လေရှိပါတယ်။ BBC website ပိတ်နေတာနဲ့ပတ်သက်ပြီးဒီကနေ့မေးတဲ့အခါမှာတော့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရဟောင်းလီကဒီကိစ္စကိုတရုတ်ဥပဒေအရကင်တွယ်နေတယ်လို့ပဲဖြေသွားပါတယ်။တရုတ်နိုင်ငံဟာသူတို့ရဲ့ Great Firewall လို့ခေါ်တဲ့အင်တာနက်စင်ဆာလုပ်တဲ့နည်းကိုသုံးပြီး BBC ရဲ့တရုတ်ဘာသာနဲ့အင်တာနက်စာမျက်နှာကိုပိတ်ထားတာနှစ်အတော်ကြာနေပါပြီ။အင်္ဂလိပ်ဘာသာနဲ့အင်တာနက်စာမျက်နှာကတော့ဗိုလ်ထူးနေသည့်အများအားဖြင့်ရနေပါသေးတယ်။သူတို့ရဲ့သတင်းတင်ပြပုံတစ်ခုခုကြောင့်အခုလိုနောက်ထပ်ပိတ်ပင်တာလားဆိုတာကိုတော့ BBC ကမပြောပါဘူး။ဟောင်ကောင်မှာဒီမိုကရေစီရေးဆန္ဒပြပွဲတွေသတင်းပတ်အတော်ကြာဖြစ်နေချိန်မှာပဲအခုလိုပိတ်ပင်တာလည်းဖြစ်ပါတယ်။ဒစီတပိုင်းကိုပိုင်အုပ်ချုပ်ခွင့်ရတရုတ်ပိုင်ဟောင်ကောင်ကျွန်းကဆန္ဒပြပွဲတွေကိုဥပဒေမဲ့လို့ရမတိမငြိမ်ဖြစ်အောင်လုပ်တဲ့လို့ရအဖြစ်တရုတ်အစိုးရပိုင်သတင်းမီဒီယာတွေကဖော်ပြပါတယ်။ဒါဟာဖြင့်ဆန္ဒပြပွဲတွေတရုတ်ပြည်မှကြီးအထိကူးစက်မလာအောင်ကြိုတင်တားဆီးတဲ့သဘောဖြစ်ပုံရပါတယ
်။ American စီးပွားရေးကုမ္ပဏီတွေကိုတရုတ်အစိုးရကအင်တာနက်ကနေဖောက်ဝင်မှုကြိုးစားနေတယ်ဆိုတာနဲ့ပတ်သက်ပြီးသတိပေးချက်အသစ်ထုတ်ပြန်ချပါရယ်။အင်တာနက်ကနေခိုးဝင်ပြီးအရေးပါတဲ့သတင်းအချက်အလက်တွေကိုမကြာခဏခိုးယူနေတယ်လို့ယူဆထားတဲ့အစိုးရကြောထောက်နောက်ခံဖြူ hacker တစုအကြောင်း Federal စုံစမ်းစစ်ဆေးရေး Bureau FBI က American စီးပွားရေးလုပ်ငန်းတွေကိုပုတ်ထူးနေမှာသတိပေးထားတာပါ။တန်တရာဖြစ်နေတဲ့အုပ်စုကအင်တာနက်ကနေခိုးဝင်ဖို့ကြိုးစားတာတွေကိုအင်တာနက်လုံခြုံရေးဆိုင်ရာတခြားကုမ္ပဏီတွေမကြသေးခင်ကပဲတွေ့ထားတယ်လို့ ကုမ္ပဏီရေစီတိချပြပို့တဲ့စာမျက်နှာကိုမျက်နှာပါမှတ်တမ်းမှာဖော်ပြထားပါရယ် Hidden Linux လို့ခေါ်တဲ့တရုတ်အုပ်စုရဲ့အင်တာနက်ကနေခိုးဝင်ဖို့စ조사ဓာတ်တွေကိုသိအောင်လုပ်ပြီးသားစီးတွားရေးပူပေါင်းဆောင်ရွက်သွားကြမယ်လို့လုံခြုံရေးဆိုင်ရာကုမ္ပဏီတွေရဲ့အညွန့်ပေါင်းအဖွဲ့တစ်ဖွဲ့ကအင်္ဂါနေ့မှာကြေညာချပါရယ် Google အပါအဝင် American ကုမ္ပဏီအများအပြားကိုပြင်မှတ်ထားပြီး Operation Aurora လို့ဆိုတဲ့2009ခုနှစ်ကဖောက်ထွင်းဝင်ဖို့စ조사မှုကြီးဒီမှာအဲ့ဒီ hidden linux အဖွဲ့နောက်ွယ်ကရှိနေတယ်လို့ယုံကြည်ကြပါတယ်တရုတ်တို့ကအင်တာနက်ကနေအချက်အလက်တွေခိုးယူရဟာအမေရိကန်ကာကွယ်ရေးဆိုင်ရာလျှို့ဝှက်ချက်တွေကိုချိန်ချောက်တယ်ကမ္ဘာဈေးကွက်မှာအမေရိကန်ကုမ္ပဏီတွေရဲ့ရှင်ပြိုင်နိုင်စွမ်းကိုထိခိုက်စေတယ်ဒါအပြင်အမေရိကန်တွေရဲ့အလုပ်ကိုင်းအခွင့်အလမ်းတွေနစ်နာစေတယ်လို့အမေရိကန်အစိုးရကတောက်လျှောက်ပြောထားပါတယ်ရှင်
အီတလီနိုင်ငံမီလန်မြို့မှာဒီကနေ့ကြာသပတေးနေ့စတင်တဲ့နှစ်ရက်ကြာအာရှဥရောပထိပ်သီးဆွေးနွေးပွဲအာဆန်မှာဥရောပနဲ့အာရှဒေသထိပ်တန်းခေါင်းဆောင်တွေတက်ရောက်နေကြသလိုလူညုံရေးကိုလည်းတင်းကျပ်ထားပါတယ်။အဲဒီဆွေးနွေးပွဲတွင်စီးပွားရေးဖွံ့ဖြိုးမှုနဲ့လူညုံရေးဆိုင်ရာကိစ္စရပ်တွေမှာဥရောပနဲ့အာရှနိုင်ငံတွေအကြားပူးပေါင်းဆောင်ရွက်မှုတွေနဲ့ဆက်ဆံရေးပူပြီးခိုင်မာအောင်ဆောင်ရွက်သွားဖို့ကိစ္စတွေကိုအဓိကဆွေးနွေးကြမှာပါ။ဆွေးနွေးပွဲမစခင်ဘူးဒီနေ့ကတော့ဆွေးနွေးပွဲအတွက်ရောက်နေတဲ့တရုတ်ဝန်ကြီးချုပ်လီကီချန်းနဲ့ဥရောပကောင်စီဥက္ကဋ္ဌဟာမန်ဗန်ရွန်ပွိုင်းဥရောပကော်မရှင်ဥက္ကဋ္ဌအိုဆေးမန်နွယ်ဘာရိုဆိုတို့မီလန်မြို့မှာတွေ့ဆုံကြပြီးယူကရိန်းပြည်ပခန့်အပြင်ဒေသရင်းနိုင်ငံတွေပေါ်တက်ရောက်မှုရှိစေတဲ့အကြောင်းအရာတွေကိုဆွေးနွေးကြပါတယ်။မြန်မာသမ္မတဦးသိန်းစင်ဟာလည်းဒီအစည်းအဝေးကိုတက်ရောက်ဖို့သွားတယ်လို့အစိုးရသတင်းတွေမှာဖော်ပြထားပါတယ်။ဥရောပနဲ့အာရှနိုင်ငံတွေအကြားဆွေးနွေးညှိနှိုင်းမှုတွေနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေအတွက်အာဆမ်ဆွေးနွေးပွဲကို1996ခုနှစ်မှာစတင်ကျင်းပတာပါ။ဆွေးနွေးပွဲတွင်ဦးစားပေးဆွေးနွေးမယ့်အကြောင်းအရာတွေကိုတော့အာဆမ်အဖွဲ့အစိုးရအကြီးအကဲတွေနှစ်နှစ်တစ်ချိန်တွေ့ဆုံပြီးတော့ဆုံးဖြတ်ကြပါတယ်။ဆွေးနွေးပွဲကိုအာရှနဲ့ဥရောပမှာတလဲစီကျင်းပတာဖြစ်ပြီးအခု10ကြိမ်မြောက်ထိပ်သီးဆွေးနွေးပွဲကိုဥရောပကောင်စီဥက္ကဋ္ဌနဲ့အီတလီအစိုးရတို့ကအင်ရှင်ဖြစ်လက်ခံကျင်းပတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာနိုင်ငံရေးခွလုံခွင့်ရဖို့ကြိုးစားနေသူတူဘရစ်ဘိန်းမြို့မှာမွေးဖွားတဲ့ကလေးငယ်ဟာဩစတြေးလျမှာနေထိုင်ခွင့်ဗီဇာခံစားခွင့်မရှိဘူးလို့တရားရုံးကဆုံးဖြတ်လိုက်တဲ့အကြောင်းမနေ့ကဒေသဆိုင်ရာသတင်းတွေမှာကြေညာပါတယ်။ပြီးခဲ့တဲ့နှစ်ကကလေးမိခင်လာဒီဖာမူဒင်ကိုနော်ရူးကျွန်းနိုင်ငံမှာရှိတဲ့ထင်းသိမ်းရေးဌာနကနေမေတာဆေးရုံကိုတဆင့်လွှတ်ပြောင်းပေးပြီးတဲ့နောက်ဘရစ်ဘိန်းမြို့မှာဖာရူးစ်မူဒင်ဆိုတဲ့ကလေးကိုမွေးဖွားတာပါ။မူရင်းမြန်မာနိုင်ငံကဖြစ်တဲ့မိဘတွေကနေမွေးလာသူ17လသားအရွယ်ဖာရူးစ်ဟာအော်စတြေးလျမှာနေထိုင်ခွင့်ဗီဇာလျှောက်ထားခွင့်ရတဲ့နယ်လို့ပြောဆိုတာတွေရှိပေမဲ့ပြည်တော်စုတရားသူကြီးမိုက်ကယ်ဂျော်ရစ်ကပယ်ချတဲ့အကြောင်းဒေတာရင်းသတင်းတွေမှာဖော်ပြတာပါ။အော်စတြေးလျနိုင်ငံစီလေကြောင်းကနေလာတာမဟုတ်ဘဲတရားမဝင်ပင်လယ်ရေကြောင်းကနေလာတဲ့သူတွေကမွေးဖွားတဲ့ကလေးတွေဟာသူတို့ရဲ့မိဘတွေလိုပဲတရားမဝင်သူတွေဖြစ်သတ်မှတ်ရမယ်ဆိုတာကိုအစဉ်ဆက်ဩစတြေးလျအစိုးရတွေလက်ခံကျင့်သုံးလာတာဖြစ်တယ်လို့လူမှုကြီးကြပ်ရေးဝန်ကြီးစကော့မော်ရီဆန်ကလည်းကြေညာချက်ထုတ်ပြန်ပြောထားပါဗျာခင်ဗျာ Direct from Washington The Voice
of America VOA နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကြေညာပေးသွားခဲ့ကြတာပါအခုလွှင့်နေတဲ့ရေဒီယိုထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာနားဆင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။ VOA American တန်ရဲ့ကြာသပတေးနေ့ညနေခင်းစက်တိုက်ထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာတော့အရင်ဆုံးသတင်းမီဒီယာနဲ့သက်ဆိုင်တဲ့စောင်းပါတွေကိုတိုက်ရိုက်စက်တိုက်ထုတ်လွှင့်ပေးသွားမှာပါ။အမျိုးသားလွှတ်တော်မှာအော်တိုဘာလ14ရက်နေ့ကအတည်ပြုခဲ့တဲ့ရုပ်သံလွှင့်မီဒီယာဥပဒေမူကြမ်းနဲ့ပတ်သက်လို့ဥပဒေပြုလွှတ်တော်အမတ်တွေကအသေးစိတ်မလေ့လာနိုင်ဘဲအတည်ပြုခဲ့ပုံရတယ်လို့သတင်းမီဒီယာနဲ့ရုပ်သံလွှင့်မီဒီယာတိုင်ဝမ်ကဝေဖန်နေကြပါတယ်။ဒီဥပဒေမူကြမ်းထဲမှာပါတဲ့ရုပ်သံလွှင့်သတင်းမီဒီယာကောင်စီဖွဲ့စည်းရေးအပေါ်အဓိကမေးခွန်းထုတ်နေကြတာလည်းဖြစ်ပါတယ်။ဒီဥပဒေကြမ်းအရဖွဲ့စည်းမဲ့ကောင်စီဝင်တွေအနေနဲ့ဥပဒေနဲ့အညီရဲရဲဝင့်ဝင့်လှုပ်ရဲကန်ရဲဖို့လိုတယ်လို့အမျိုးသားလွှတ်တော်အမတ်တဦးကတော့သုံးသပ်ပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင
်။အမျိုးသားလွှတ်တော်မှာဒီအပိုင်းအတွင်းအတည်ပြုခဲ့တဲ့ရုပ်သံလွှင့်မီဒီယာဥပဒေမူကြမ်းအပေါ်မှာရုပ်သံလွှင့်သတင်းမီဒီယာသမားတချို့ကသဘောမတူဘဲကန့်ကွက်ဝေဖန်မှုတွေရှိလာတာပါ။ဒီ broadcast law လို့ခေါ်တဲ့ရုပ်သံလွှင့်မီဒီယာဥပဒေထဲမှာပါရှိတဲ့အချက်တချို့ဟာပြည်ထောင်ဝင်ကြီးဌာနဘက်ကရုပ်သံလွှင့်သတင်းမီဒီယာလောကကိုလွှမ်းမိုးဖို့လက်ဦးထားတဲ့သဘောတွေပါရှိနေတဲ့အတွက်သဘောမတူဘဲကန့်ကွက်ပြောဆိုနေတာဖြစ်တယ်လို့ပြည်တွင်းပြည်ပအခြေစိုက်ရုပ်သံလွှင့်သတင်းဌာနတွေကဆိုပါတယ်။အမေသားလွှတ်တော်ကိုဒီဥပဒေကိုအစိုးရပြည်ထောင်ဝင်ကြီးဌာနကတင်ပြပြီးသိမ့်မချခင်မှာမေမေစနန်အတည်ပြုခဲ့တာဟာအမေသားလွှတ်တော်ဘက်ကကိုယ်စားလှယ်တွေဒီဥပဒေကိုသေချာမလေ့လာခဲ့ပဲအတည်ပြုခဲ့တာလားလို့မေးခွန်းထုတ်เสียဖြစ်နေတဲ့အကြောင်းဒီမိုကရက်တစ်မြမအသံ DVV ရဲ့ Planning Editor ကိုတန်းဝင်းထွက်က VOA ကိုပြောပါတယ်
အဲ broadcast law မူကြမ်းဆက်လာပြီးတဲ့နောက်ပိုင်းမှာသိသိကြတာမရှိဘူးနောက်ပြီးတော့ broadcast law နဲ့ပတ်သက်ပြီးတော့ဒီမျိုးသားလွှတ်တော်မှာကိုတင်ပြပြီးတော့အဲ့လိုပဲဆက်ချင်းပဲအတည်ပြုလိုက်တယ်ဆိုတာလည်းကျွန်တော်အံ့ဩကြကောင်းတယ် broadcast law မှာသိသိကြရအများကြီးပါတာကိုလေ broadcast law ရဲ့မှာပါတဲ့တချို့အချက်တွေကပမာပြည်ရဲ့နောင်ရေးအတွက်ပေါ့နော် pluralism media pluralism တွေတော်တော်အန္တရာယ်ကြီးတဲ့အချက်တွေပါတယ်ဆိုတာကိုသတိမထားမိတာလား သူတို့ကိုသူတို့ဓမ္မသမိုင်းတဲ့အခါဖြစ်မှန်းမသိဖြစ်သွားရလားကျွန်တော်တို့ပြောတယ်ဘူ
းရုပ်သံလွှင့်သတင်းမီဒီယာဥပဒေမူကြမ်းထဲမှာအငင်းပွားစရာရှိနေတဲ့နောက်တစ်ချက်ကတော့ဒီဥပဒေသာဥပဒေဖြစ်လာခဲ့ရင်ပေါ်ပေါက်လာမယ့်ရုပ်သံလွှင့်သတင်းမီဒီယာကောင်စီရဲ့အခန့်ကဏ္ဍဖြစ်ပါတယ်ဒီပေါ်ပေါက်လာမဲ့ကောင်စီဟာအစိုးရတက်တန်းကုန်ကန်ပြီးပြည်ထောင်ဝင်ကြီးဌာနရဲ့ထိပ်ပိုင်းဝန်ထမ်းတွေကိုနေရာပေးဖို့နေရာတစ်ခုဖြစ်လာအောင်စီစဉ်ထားတဲ့သဘောဖြစ်တယ်လို့မြန်မာနိုင်ငံစံတိုင်းစင်းကောင်စီယာယီရဲ့အတွင်းမှုလည်းဖြစ် The Voice သတင်းစာရဲ့အေဒါတို့လည်းဖြစ်တဲ့ကိုကျော်မင်းစွေကအခုလိုသုံးသပ်ပါတယ
်ဘရိုတိုက်ဘရိုကတ်ကောင်စီတို့ဘာလို့မှဘယ်သူတွေပြည်ယာဝင်မယ်ဆိုတာမျိုးတောင်မှသူသတင်းထွက်နေတာရှိတယ်လေဆိုတာဒီဘရိုကတ်လောမှာကသူရဲ့ executive level တချို့အဲ့ကိုကြောင်းဖို့ပြင်လာတာပေါ့ဝန်ကြီးဆိုတာကလည်းဝန်ကြီးကတနှစ်ခွဲလောက်လုပ်ပြီးပြီးပြီလေပြီးပြီဆိုတော့ဟိုဝန်ကြီးပြီးသွားလို့ရှင်ဘာလို့မလဲဆိုတဲ့ဟာရှိတာပါအဲ့တော့သူကနေရာပြင်ထားတာပေါ့နော်ဒါတွေကဒီနေရာပြင်ထားတဲ့ကိစ္စတွေက broadcast law ကဲကောင်စီမှာနေရာရထားတယ်ဆိုတဲ့သတင်းတွေလည်းရှိတယ
်ကိုကျော်မင်းဆွေလိုပဲနောက်ထပ်ဒီကောင်စီနဲ့ပတ်သက်ပြီးတော့ထောက်ပြသူတူကတော့ပြည်တွင်းမှာ online သတင်းရုပ်သံမီဒီယာတစ်ခုဖြစ်တဲ့ကမာရုပ်မီဒီယာရဲ့အကြီးအကဲကိုနေတံပေါင်ဖြစ်ပါတယ်ဒီဥပဒေထဲမှာအခုလို့ကောင်စီရဲ့အခန်းကဏ္ဍဟာအငင်းပွားစရာရှိနေတယ်လို့ cross ownership လို့ခေါ်တဲ့မီဒီယာပိုင်ဆိုင်မှုကလည်းဒီဥပဒေထဲကနောက်ထပ်အငင်းပွားစရာအချက်တစ်ချက်ဖြစ်တယ်လို့သူကဆိုပါတယ
်နောက်တစ်ခုကဒီပုဂ္ဂလိကတွေကိုဒီ channel တွေ free to air တွေပေါ့နော် frequency တွေထိချုပ်ပြီးသူပြန်ပြီးပေးမဲ့အခါမှာဖွဲ့မဲ့ကောင်စီကအစိုးရအဖွဲ့ပဲဖြစ်နေတယ်ဒီဒီကကျွမ်းကျင်တဲ့ independent ပညာရှင်တွေပေါ့နော် professional တွေနဲ့ဖွဲ့ပြီးမှမဟုတ်ဘူးအစိုးရပဲဖွဲ့မှာဆိုတော့အစိုးရကပဲ policy ချတဲ့သဘောပေါ့ဗျာနော်နောက်တစ်ပြားအချက်ကတော့ဒီ cross ownership ကိုပိတ်ထားတဲ့ကိစ္စပေါ့ပြည်ညာရေးကိုယ်တိုင်ကလည်း radio tv ရုပ်သံသတင်းစာတွေအကုန်လုံးကိုလုပ်နေတာသူတို့ကြီးပဲမောင်ပိုင်း cd အကုန်လုံးလုပ်ပြီးတော့ channel ပုဂ္ဂလိကကြမှာ cross ownership မလုပ်ရဘူးလို့ပိတ်ထားတော့ဒီဘလို့မျိုးသူတို့အေးအေးယူပြန်ပြီးဆောင်ရွက်မလဲဘလို့ပြန်တက်မှတ်မလဲဆိုတဲ့ကိစ္စကအငင်းပွားစရာရှိပါတယ်အများပြည်သူဝန်ဆောင်မှုဆိုင်ရာမီဒီယာလုပ်ငန်းကြီးမြန်မာလင်းနဲ့ချင်းပုံဖြစ်ပြီးမြန်မာရုပ်မြင်သံကြားဖြစ်ပြီးဆိုတဲ့ definition နဲ့တွားတာဆိုတော့ကျန်တဲ့ပုဂ္ဂလိကကဒီလိုမျိုးလောက်ခွင့်မရှိဘူးဆိုတဲ့သဘောပြအဲ့ဒါကတော်တော်ကြီးကိုလက်ခံလို့မရတဲ့ကိစ္စပါ
မြန်မာလက်တော်ကိုဒီဥပဒေမူကြမ်းရောက်ရှိလာခြင်းတုန်းကဥပဒေမူကြမ်းမှာထူးထူးခြားခြားကန့်ကွက်ပြင်ဆင်စရာမျိုးပါရှိတာတော့မတွေ့ရဘူးလို့အမေသားလက်တော်ကိုစလဲဦးလာဆွေကပြောပါတယ်။ဒါပေမဲ့အများဝေဖန်နေကြတဲ့ကောင်စီရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့အဲ့ဒီကောင်စီမှာတာဝန်ယူမဲ့သူတွေအနေနဲ့ဥပဒေနဲ့အညီရဲရဲဝင်ဆောင်ရွက်ဖို့လိုမယ်လို့သူကပြောပါတယ်
။ကျွန်တော်တို့နိုင်ငံမှာအဓိကဥပဒေကဥပဒေနဲ့ဆိုင်လူတွေကပိုရေးကြီးနေတယ်လက်ရှိအခြေအနေရ။အဲ့တော့ရဲဝင်လူရဲဆိုင်ရတဲ့လူတွေကသမရ3ယောက်၊ဒုသ3ယောက်၊ပြည်သူက3ယောက်၊9ယောက်အဲ့မဲ့သူပါရဲ့အဲ့တော့အဲ့လူတွေကရဲဝန်လူရဲကံရတဲ့လူတွေပါလာရင်ဘာမှပြစရာအကြောင်းမရှိ
ဘူးရုပ်သံလွှင့်သတင်းမီဒီယာဥပဒေမူကြမ်းဟာဆိုရင်လက်ရှိချိန်မှာအမျိုးသားလွှတ်တော်ဘက်ကအတည်ပြုခဲ့ပြီးဖြစ်ပါတယ်နောက်တစ်ဆင့်အနေနဲ့ဒီဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်မှဆွေးနွေးဖို့ရှိနေတာပါပြည်သူ့လွှတ်တော်ကလည်းဒီဥပဒေကိုအတည်ပြုခဲ့မယ်ဆိုရင်တော့ပြည်ထောင်စုလွှတ်တော်ကဥပဒေဖြစ်ပြဋ္ဌာန်းနိုင်ဖို့နိုင်ငံတော်သမ္မတဆီကိုပေးဖို့မှလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်ရဲမောင်မောင်ပြောပြသွားတာပါအခုဘိုင်မွန်တက်နေချာနယ်သတင်းတောက်တွေထောင်တန်းစီရင်ချက်ချမှတ်ခံရတဲ့ဆီကိုလည်းကြည့်ကြရအောင်ပါနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုစူပူအောင်လှုံ့ဆော်မှုပုံမှ905ခခွေနဲ့တရားစွဲဆိုခံထားရသူဘိုင်မွန်တဲ့နေချာနယ်ရဲ့ထုတ်ဝေသူအရီတာနဲ့သတင်းတောက်တွေစုစုပေါင်း5ဦးကိုဗဘဲရန်တရားရုံးကထောင်ဒဏ်2နှစ်စီချမှတ်လိုက်ပါတယ်။မီဒီယာဥပဒေရှိနေပြီဖြစ်ပေမဲ့မီဒီယာဥပဒေနဲ့စီရင်တာမဟုတ်တာကြောင့်တိုင်းတရားရုံးကိုဆက်တက်သွားမှာဖြစ်တဲ့အကြောင်းသတင်းတောက်တွေရဲ့ဥပဒေအကျိုးဆောင်ကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ဘိုင်မွန်တက်နေချာနယ်ကထုတ်ဝေသူတွေအက်ဒီတာတွေအပါအဝင်သတင်းသမား5ဦးကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုစူပူအောင်လှုံ့ဆော်မှုပုံမှန်905ခခွေးနဲ့အမြင့်ဆုံးထောင်ဒဏ်ကိုအောက်တိုဘာလ16ရက်နေ့မှာဗဘဲတန်းတရားရုံးကနေချခဲ့တာပါသူတို့တွေဟာဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုတွေကိုဂျားပြက်အစိုးရဖြစ်ပြည်သူတွေကတင်မြောက်ကြောင်းဒီမိုကရေစီရဲ့ဆင်ဆက်မပြတ်လှုပ်ရှားသူများအဖွဲ့ရဲ့ထုတ်ပြန်ချက်ကိုဂျာနယ်မှာဖော်ပြခဲ့တာကြောင့်အခုလိုမျိုးပြစ်ဒဏ်များချမှတ်ခဲ့တာပါသတင်းသမားတွေရဲ့ရှေ့နေဦးကျော်ဝင်းကတော့မီဒီယာသမားတွေဖြစ်တာကြောင့်မီဒီယာဥပဒေနဲ့သာစီရင်ဖို့ဒီတဲ့မြင့်တဲ့တရားရုံးမှာအယူခံဆက်လျှောက်မယ်လို့ပြောပါတယ်
ပိုင်ရှင်ရနှစ်ယောက်ပြပိုင်ရှင်နှစ်ယောက်ကဦးကျော်မင်းခိုင်ရင်ရင်းမင်းထွန်းရင်ပိုင်ရှင်ရနှစ်ယောက်နောက်အက်ဒီတာနှစ်ယောက်ပေါ့နော်အက်ဒီတာကတော့ဟိုဟာပေါ့ဦးဝင်းတင်ဆိုတာရယ်ဦးအောင်တန်ဆိုတာရယ်နှစ်ယောက်ပတင်းယောက်ကတော့မင်းဝတန်ပေါ့နော်ဦးမင်းနည်းနည်းစီကြတယ်ဗျအဲငါယောက်ကြီးရယ်တောက်ကုန်နည်းနည်းစီပေါ့နော်ငါခါကွေပြစ်ပြန်လာတာအမြင့်ဆုံးချရတာလေဗျပတင်းတရက်ကိုပေါ်ပြတာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါဖြစ်တဲ့ကိစ္စလေဖြစ်တဲ့ကိစ္စကျွန်တော်တို့ကဒီကိစ္စမှာသူကမြက်ကြည့်တာကြီးလောကြီးတယ်ပေါ့ဗျာဟိုအမြင့်ဆုံးပြည်ထောင်ချထားတယ်ပေါ့ဒါသတင်းနဲ့ပတ်သက်တဲ့ပုံကိုယ်ကြီးဖြစ်နေတော့သတင်းမီဒီယာသမားတွေဖြစ်နေတော့ဒါသတင်းမီဒီယာဥတွေကအကာအကွယ်ပေးဖို့ပေါ့ဗျာရုံးမှာရှောက်ခဲ့တာပဲဗျာ
ဘိုင်မွန်တက်နေကြတဲ့တရင်သမားတွေကိုအခုလိုမျိုးပြင်းထန်တဲ့ပြစ်ထန်ပေးမှုအပေါ်မှာစာနယ်ဇင်းကောင်စီယာယီရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးစော်တက်ထွေးကတော့မီဒီယာဥပဒေရှိနေတဲ့အချိန်မှာမီဒီယာဥပဒေအရကျင့်သုံးခြင်းမရှိတဲ့အတွက်တရားရဲမှန်တိုင်းအပေါ်မှာမေးခွန်းထုတ်စရာအဖြစ်ပြောဆိုလိုက်ပါတယ
်။ဘိုင်မွန်တက်နေကြတဲ့တရင်တော်တွေကိုထောင်နှစ်နှစ်ချလိုက်တာကတော့တော်တော်လေးအော်စရာကောင်းတယ်၊စိတ်ပျက်ဖို့လည်းတော်တော်ကောင်းတယ်။ကျွန်တော်ကိုယ်တိုင်ဒီဘိုင်မွန်တက်နေတဲ့နမာရီဟိုမီဒီယာဥပဒေနဲ့လာအရေးယူတင်ပြအောင်ကျွန်တော်သွားရောက်တက်တီ track ခဲ့ပြီးပါပြီကျွန်တော်တို့ပြီးခဲ့တဲ့တစ်လလောက်ကကျွန်တော်တို့ဥရောပတန်မှန်ကြီးရောနောက်ပြီးနိုင်ငံကတန်တမန်နေနဲ့ပြည်တွင်းမီဒီယာသမားနဲ့လုပ်တဲ့မီဒီယာကိုကျွန်တော်တို့ development workshop မှာပြည်ပြန်ကြားရေးဝန်ကြီးကိုယ်တိုင်ကထုတ်ဖော်ပြောခဲ့ကြတာပါပါလီမန်အတည်ပြုပြီးသမနာရေးထိုးထားတဲ့အတွက်မီဒီယာဥပဒေကအသက်ဝင်နေပါပြီဒါကြောင့်မီဒီယာဥပဒေကိုမီဒီယာသမားတိုင်းခံစားဖို့ရရှိသင့်ပါတယ်လို့ပြောခဲ့ပြီးသားပါအဲ့လိုအုပ်ချုပ်ရေးကဒီတော်သူဝန်ကြီးတယောက်ကဒီလိုပြောတယ်။ကျွန်တော်ဒီဘက်ကတရားစီရင်မှန်တိုင်းကတော့ကိုလုတ်ချင်လို့လုတ်တယ်ဆိုတာကမှန်တယ်တစ်ခုနဲ့တစ်ခုကြားမှာလည်း link မရှိဘူး။တယောက်နဲ့တယောက်ဟိုဘက်တမ်းမဖြစ်ဘူး။ထိုနည်းတူသာလဲကျွန်တော်တို့သတင်းရယူပြီးသတင်းရေးသားနေတဲ့မီဒီယာသမားတွေကိုလည်းမင်းတို့ဥပဒေချိုးဖောက်ရင်အမြဲတမ်းပြစ်ဒဏ်နဲ့သာငါတို့သင်ကားစာပေးလိုက်မယ်ဆိုလိုမျိုးခံစားနေရပါတယ
်။ဘိုင်မွန်တက်နေချာနဲ့သတင်းသမားတွေကိုဇူလိုင်လတုန်းကပုံမှန်9ညပုံမှန်9ကကြီးနဲ့အမှုဖွင့်ခဲ့ပြီးအဲ့ဒီထဲကတင်းရှောင်လာတဲ့ထုတ်ဝေသူတချို့ကိုထိုင်းနိုင်ငံမဲဆောက်မြို့ထိလာရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဩဂုတ်လအတွင်းမှာတော့ပုံမှန်905နဲ့ပြောင်းလဲအမှုဖွင့်ခဲ့ပြီးအခုအခါမှာတော့သူတို့ကိုထောင်ဒဏ်2နှစ်စီချလိုက်တာဖြစ်ပါတယ်။ပုံမှန်905ခါခွေးဟာငွေဒဏ်သို့မဟုတ်ငွေဒဏ်နဲ့ထောင်ဒဏ်ဆိုပြီးပြစ်ဒဏ်များချလို့ရတယ်လို့အမြင့်ဆုံးပြစ်ဒဏ်ဖြစ်ထောင်ဒဏ်2နှစ်အထိချလို့ရတဲ့ပုံမှန်လည်းဖြစ်ပါတယ်ရှင်။
မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတခါတော့မြမတည်ရန်စာတာတွေတူဖို့ရေးမှာပွင့်လင်းမြင်သာမှုရှိရေးအမေရိကန်လွှတ်တော်အမတ်တွေရဲ့ဆောင်ရွက်ချက်တချို့အကြောင်းကိုပြောပြပေးပါမယ်မြမနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ဒီမိုကရေစီထွန်းကားရေးအတွက်နိုင်ငံရဲ့တဘာဝတွင်းထွက်တည်ရန်စာတာအရေးမြစ်တွေဟာအရေးပါတဲ့အခန်းကဏ္ဍကပါဝင်နေတဲ့အတွက်ပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြမအစိုးရအနေနဲ့ဒီတည်ရန်စာတာတူဖို့ရေးလုပ်ငန်းတွေမှာထင်သာမြင်သာရှိပြီးတာဝန်ခံတတ်ဖို့သမ္မတအိုဘားမားမကြခင်မြမနိုင်ငံကိုတွားရောက်တဲ့အခါမှာမြမအစိုးရကိုဖိအားပေးဖို့အမေရိကန်အောက်လွှတ်တော်အမတ်16ဦးကအောက်တိုဘာလ14ရက်နေ့ကတောင်းဆိုလိုက်တာပါအပြည့်စုံကိုတော့ဒေါခင်မျိုးသက်ကတင်ပြပေးထားပါတယ်ရှင်
EADI ဘုတ်ဖွဲ့ဝင်တွေရဲ့28ကြိမ်မြောက်အစည်းအဝေးကိုနေပြည်တော်မှာအောက်တိုဘာလ14ရက်နေ့ကစပြီးနှစ်ရက်ကြာကျင်းပနေကြမှာပဲလွှတ်တော်မှ Steve Chabot ဦးဆောင်တဲ့အောက်လွှတ်တော်မှ16ဦးကနိုဗ ెంబ ာလထဲမှာမြန်မာနိုင်ငံကိုတွားရောက်ဖို့အစီအစဉ်နေတဲ့ American သမ္မတ Barack Obama ဆီကိုအောက်တိုဘာလ14ရက်နေ့အင်္ဂါနေ့မှာသတိပေးစာတစ်စောင်ရေးသားပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။တရားစတာပေါ်မြတဲ့မြန်မာနိုင်ငံဟာအာရှဒေသမှာအရင်ကကျွဲဝခဲ့ပေမဲ့စစ်ဆေးကနှစ်ပေါင်း90လောက်အထုတ်ခဲ့ပြီးအာဂတိလိုက်စားမှုမျိုးစုံနဲ့စီးရင်ရင်းနေစေခဲ့တာမို့အခုအပြောင်းလဲတွေလှုပ်လာချိန်မှာအရင်တုန်းကပုံစံမျိုးတွေပြောင်းအောင်လုပ်ဖို့လိုအပ်ကြောင်းနဲ့နိုင်ငံတရားစတာကရရှိတဲ့အကျိုးမြတ်ကိုပြည်သူတွေခံစားနိုင်အောင်လုပ်ပေးဖို့လိုအပ်တာမို့အမေရိကန်အစိုးရကမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်တွန်းအားပေးရမှာဒီတရားစတာတူဖို့ရေးလုပ်ငန်းတွေမှာပွင့်လင်းမြင်သာမှုရှိလာအောင်မြန်မာအစိုးရကိုတိုက်တွန်းပေးဖို့လွှတ်တော်အမတ်တွေကတင်ပြထားတာဖြစ်ပါတယ်။ရေနံသဘာဝတန်းခွင့်နဲ့တက်တူတူဖို့ရေလုပ်ငန်းတွေမှာကုမ္ပဏီတွေရဲ့ပိုင်ဆိုင်မှုနဲ့ contract စာချုပ်တွေနဲ့ပတ်သက်ပြီးနိုင်ငံတကာစံနှုန်းတိုင်းဖွင့်လင်းမြင်သာမှုရှိအောင်လှုံ့ဆော်မှုကတိပေးခဲ့တဲ့အတွက် EITI က2014ခုနှစ်ဇူလိုင်လမှာမြန်မာနိုင်ငံကိုအဖွဲ့ဝင်အောင်ဖြစ်နေလက်ခံခဲ့တာဖြစ်ပါတယ်။ဒါပေမဲ့တစ်လအကြာမှာပဲမြန်မာအစိုးရရေးထိုးခဲ့တဲ့ contract စာချုပ်တွေနဲ့ပတ်သက်ပြီးလျှို့ဝှက်ထားဆဲဖြစ်တာတွေ့ရတယ်လို့လူစုသဘောထားကိုအလေးမထားတာတွေ့ရတဲ့အတွက်အခုလိုတိုက်တွန်းရတာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ American လွှတ်တော်အမတ်တွေအနေနဲ့မြန်မာစိုးရဲ့ပြုပြင်ပြောင်းလဲလှုပ်ဆောင်မှုဂရီတိုင်းမလုပ်တာတွေအတွက်စိုးရိမ်မှုတွေရှိနေတယ်လို့ American နိုင်ငံကမြန်မာရေးဆောင်ရနေတဲ့ US Campaign for Burma အဖွဲ့ Jennifer Gulley ကပြောပါတယ်
။ The country the Burmese government made sort of certain pledges or promises if you will about different levels of transparency.
အဖွဲ့ဝင်အောင်နိုင်ငံတနိုင်ငံဖြစ်လာဖို့အတွက်မြန်မာအစိုးရကပွင့်လင်းမြင်သာမှုရှိအောင်လုပ်ပေးမယ်ဆိုတဲ့ကတိတွေပေးခဲ့ပါတယ်။ပွင့်လင်းမြင်သာမှုအဆင့်အမျိုးမျိုးရှိတဲ့တဲကအကြီးမားဆုံးပြဿနာတစ်ခုဖြစ်နေတာကမြန်မာအစိုးရကရေးဆွဲပြီးတော့ရေနံနဲ့သဘာဝတန်းွေလောက်ွက်တွေအတွက်ကုမ္ပဏီတွေနဲ့လက်မှတ်ရေးထိုးတဲ့ contract စာချုပ်တွေပါ။တကယ်တမ်းစိုးရိမ်စေတာကမြန်မာအစိုးရဘက်ကနေပြီးတော့ကတိတွေပေးထားပေမဲ့လည်း contract စာချုပ်ကစပြီးတော့ရောင်းချတဲ့အထိမြန်မာနိုင်ငံရဲ့သဘာဝတန်ရန်စာတာတွေထုတ်ယူမှုလုပ်ငန်းစဉ်အဆင့်ဆင့်တွေအခုထိကိုပွင့်ပွင့်လင်းလင်းနဲ့ပြည်သူသိသာလာအောင်လို့လုပ်တာမျိုးမရှိသေးပါဘူး
မြန်မာအစိုးရကပွင့်လင်းမြင်သားမှုရှိလာအောင်လုပ်မယ်လို့ဂရီတွေထပ်တပ်ပေးခဲ့ပေမဲ့ဒီဂရီတွေကိုတည်အောင်လုပ်မပေးခဲ့တယ်လို့အသုံးစီဘတ်ဂျက်တွေနဲ့ပတ်သက်ပြီးပြည်သူဝန်ဆောင်မှုတချို့အတွက်ပွင့်လင်းလာတာမျိုးရှိပေမဲ့စစ်အသုံးစီနဲ့ရေနံနဲ့တဘာဝဒဏ်ဝေးကရတဲ့ဝင်ငွေအတိအကျကိုပွင့်မလင်းနဲ့ထုတ်ဖော်ပြောဆိုတာမျိုးမရှိဘူးလို့ဝေဖန်ပါတယ
်။သရရှင်ပြအခုတလောမြန်မာနိုင်ငံမှာအစိုးရတပ်ဖွဲ့တွေနဲ့တိုင်းရင်းသားအင်အားစုတွေအကြားတင်းမာမှုတွေတိုက်ပွဲထပ်ဖြစ်တဲ့သတင်းတွေကြားနေရသလိုတိုင်းရင်းသားအင်အားစုတချို့ကလည်းစစ်အင်အားစုစည်းမှုတွေပုံမိုးထုတ်လုပ်လာကြပါတယ်။ဆိုရင်ပြည်သူတွေမျှော်လင့်တောင်းတနေတဲ့တနိုင်ငံလုံးအပြစ်ခရစဲရေတို့ညဉ့်ညံရေတို့ဆိုတာဘယ်အခြေအနေရောက်နေပါသလဲ။ညဉ့်ညံရေအလားအလာရှေ့တွန်းနိုင်အောင်ဘာတွေဆောင်ရွက်သင့်ပါသလဲဆိုတာအခုလာမယ့်ညတိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှိမှခင်ဗျာ။ပါဝင်ဆွေးနွေးလို့ရတော့ရှင်ရေကျွန်တော်စီကိုကြိုတင်ဆက်သွင်းနိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 2323255994 fax number 2323255992 ဖြစ်ပါတယ် email address ကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပြပို့နိုင်ကြပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ကြပါတယ်
ဖူရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းတွေကိုအင်္ဂါနေ့စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့အထက်မှနှိုးဆော်ပါရစေ။အခုနားဆင်နေကြတဲ့ကြာသပတေးနေ့ညနေဘက်ဖူရဲ့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းမှာပဲ Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။နောက်နှစ်နာရီကြာမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ကျမရေးဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်။အခုညနေပိုင်းအစီအစဉ်အဆုံးမသတ်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြီးညာပေးပါအောင်မယ်ရှင
်။ Ebola ရောဂါကူးစက်ခံရတယ်လို့စမ်းသပ်တွေ့ရှိတဲ့ဗဲဆေးုံမှမဆိုကြိုတင်ကာကွယ်ရေးလုပ်တယ်ဆိုတာသိကြစီဖို့အတွက်ပြည်ထောင်စုအစိုးရအရေးပေါ်ဆေးဘက်ဆိုင်ရာဖွဲ့တစ်ဖက်ကိုချက်ချင်းလွတ်ဖို့ဗိုလ်ဒူးနေကလုပ်တဲ့အစိုးရအဖွဲ့အစည်းအဝေးတွင်သမ္မတဘရောက်ကိုဘာမာကပြောသွားပါတယ်။တင်းတင်းလျောက်ပတ်တဲ့ကာကွယ်ရေးနည်းလမ်းတွေအားလုံးကိုသာလုပ်မယ်ဆိုရင်အမေရိကန်ပြည်ထောင်စုမှာ Ebola ရောဂါပြန့်နှံ့နိုင်ခြေသိက္ခူနည်းပါတယ်လို့လည်း Mr. Obama ကပြောပါတယ်။အမေရိကန်မှာ Ebola ကူးစက်ခံရတဲ့ဒုတိယမြောက်ကျန်းမာရေးလှုပ်သားဟာရောဂါလက္ခဏာတွေမပြခင်တည်းကမှာပဲခီးသည်တင်လျင်စီးပြီးခီးသွားခဲ့တယ်ဆိုတဲ့သတင်းတွေထွက်ပြီးတဲ့နောက် Mr. Obama ကသူခီးသွားမဲ့အစီအစဉ်တွေကိုဖျက်ပြီးဗိုလ်ဒူးနေမှာအရေးပေါ်အစိုးရအဖွဲ့အစည်းအဝေးခေါ်တာပါ။စီးရီးယားနယ်စပ်ကိုဘာနီမြို့မှာ IS Islam အစိုးရအဖွဲ့ကိုတိုက်ခိုက်နေတဲ့ Kurdish ကာကွယ်ရေးတပ်ဖွဲ့တွေကိုအထောက်အကူပေးတဲ့အနေနဲ့အမေရိကန်ပြည်ထောင်စုနဲ့အမားမေးနိုင်ငံတွေကလေကြောင်းကနေဘုံကျက်တိုက်ခိုက်တာတွေအရှိန်မြင့်ပြီးတော့လှုပ်ဆောင်နေပါတယ်။လေကြောင်းတိုက်ခိုက်မှုတွေဟာ IS လက်နက်ကင်အတော်များများကိုချေမှုန်းနိုင်တယ်လို့အမေရိကန်ဘက်သုံးသပ်သူတွေကယုံကြည်ထားကြပါတယ်။သမ္မတဥပမာကလည်းဒီလေကြောင်းတိုက်ခိုက်မှုတွေဟာအကြမ်းဖက်အုပ်စုတွေထပ်ပြီးအင်အားကြီးမလာအောင်ထိန်းချုပ်ဖို့ဖြစ်တဲ့အပြင် IS အဖွဲ့ကိုချေမှုန်းနိုင်ရေးအချိန်ကြာနိုင်တယ်လို့ပြောထားပါတယ်။ဟောင်ကောင်မှာသတင်းသုံးပတ်ကြာလာနေပြီဖြစ်တဲ့ဒီမိုကရေစီရေးဆန္ဒပြပွဲတွေကိုဥဆောင်နေသူတွေနဲ့တွေ့ဆုံဆွေးနွေးပွဲတွေပြန်လည်စတင်ဖို့နီလန်းရှာနေတယ်လို့ဟောင်ကောင်ထိပ်တန်းခေါင်းဆောင်တွေကပြောလိုက်ပါတယ်။ဒီကနေ့ကြာသပတေးနေ့သတင်းစာရှင်းလင်းပွဲတွင်ဟောင်ကောင်အုပ်ချုပ်ရေးမှူးလျုံချုံရင်ကနှစ်ဖက်ဆွေးနွေးပွဲတွေရှေ့သတင်းမှအစောပိုင်းမှာဖြစ်လာအောင်ဂျာဝင်ဆစ်ဆက်ပီးသူတွေကစီစဉ်နေတယ်လို့ပြောပါတယ်။အီတလီနိုင်ငံမီလန်မြို့မှာဒီကနေ့စတင်တဲ့နှစ်ရက်ကြာအာရှဥရောပထိပ်သီးဆွေးနွေးပွဲအာဆန်မှာဥရောပနိုင်ငံအာရှဒေသထိပ်တန်းခေါင်းဆောင်တွေတက်ရောက်နေတယ်လို့လုံခြုံရေးတင်ကြပ်ထားပါတယ်။ဒီဆွေးနွေးပွဲတွင်စီးပွားရေးဖွံ့ဖြိုးမှုနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာဥရောပနဲ့အာရှနိုင်ငံတွေကြာပူးပေါင်းဆောင်ရွက်တာနဲ့ဆက်ဆံရေးခိုင်မာအောင်ဆောင်ရွက်တော့ဖို့ကိစ္စတွေကိုအဓိကဆွေးနွေးမှာပါခင်ဗျာ
။နိုင်ငံတကာသတင်းကျဉ်ချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတစ်နေ့6ကြိမ်ထုတ်လွှင့်ပေးနေပြီးအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအဆုံးသတ်ပြရစေရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.